မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်သံကနေ2020ခုနှစ်မတ်လ20ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆုမြတ်မမရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်ထဲကလူအလုံးကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကအမိန့်ထုတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေထဲမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကြားရပါမယ်ရှင်။
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ COVID-19 သံသယရှိသူပြည်သက်မှတ်ထားတာမဟုတ်ပေမဲ့ကွယ်လွန်သွားသူတဦးနဲ့ပတ်သက်ပြီးတော့ဘယ်လိုသိထားသလဲဆိုတဲ့ဒီသတင်းလောကိုနားဆင်ရဖို့ရှိသလိုနောက်ပိုင်းမှာတော့ဒီ COVID-19 ကြောင့်လူထောင်ချီအလုလုနေတဲ့ဆက်ယုံလုံယုံတွေပိတ်ဖို့အစိုးရအလုရှင်အလုသမားတွေသုံးပွင့်ဆိုင်ဆွေးနွေးကြဖို့အလုသမားအဖွဲ့တွေကတိုက်တွန်းလိုက်တဲ့အကြောင်းပါဝင်ဒီ COVID-19 သံသယရှိသူဖြစ်သတ်မှတ်ထားတာမဟုတ်တဲ့ဒီကွယ်လွန်သွားသူတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသိထားလဲဆိုတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်
ဟုတ်ကဲ့ခုဆက်ပြမှာဖြစ်နေတော့ပြီးသွားတယ်ဒီ travel history လည်းမရှိဘူး confirm case တွေလည်းဒီဟာမိသားစုတွေရာဆိုမရှိဘူး
ဘဟုကုသယောဂတိုက်ဖြည့်ဌာနညံကြားရေးမှူးဒေါက်တာဒေါခင်ခင်ကြီးပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒီနောက်ပိုင်းမှာတော့ဒီကျန်းမာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆရာဝန်များအသင်းတို့ပူးပေါင်းဆောင်ရွက်ကြမယ် COVID-19 ကာကွယ်ထိန်းချုပ်ရေးကုသရေးလုပ်ငန်းတွေမှာစီနာဝန်ထမ်းဖြစ်ပါဝင်ဆောင်ရွက်ဖို့အစီအစဉ်စတာတွေကိုလည်းတောင်းလွှင့်ပေးသွားဖို့ရှိပါတယ်အခုတော့ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စု California ပြည်နယ်ထဲမှာ Corona Virus ကိုကူးစက်ပြန့်ပွားမှုထိန်းချုပ်ဖို့အတွက်ပြည်နယ်ကလူပေါင်းတန်း40လောက်ကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကအမိန့်ထုတ်လိုက်ပါတယ်ကြာသပတေးနေ့ညပိုင်းကစပြီးတော့ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးမှာရှိနေကြသူတွေကိုအိမ်တွေထဲမှာပဲနေကြဖို့အတွက်အမိန့်ထုတ်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တုန်းကကြေညာခဲ့တာပါဒီအမိန့်ကိုပြည်သူတွေလိုက်နာကြမယ်လို့အခိုင်အမာယုံကြည်တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်တဝန်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ကျော်နဲ့19ယောက်တေဆုံးခဲ့ပြီးတဲ့နောက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ကန့်သတ်ချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်ပြည်နယ်ထဲမှာယောဂပိုးကူးစက်သူအရေအတွက်တိုးမယ်လို့ခန့်မှန်းထားချိန်မှာရေဓာတ်စစ်ဆေးရုံတင်မောတစည်းကို Los Angeles စိတ်ကန်းကိုဆေးလွှတ်ပေးဖို့အတွက်လည်းပြည်နယ်အုပ်ချုပ်ရေးမှူးညူဆမ်ကသမ္မတ Donald Trump စီကိုစာရေးသားတောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုတဝမ်းမှာတော့ဒီယောဂပိုးကူးစက်သူ14000ကျော်သေဆုံးသူ200ကျော်ရှိပါတယ်ယောဂပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာပိုးနောက်ထပ်ကူးစက်သူမရှိတာ2ရက်ရှိသွားပါပြီလက်ရှိယောဂပိုးကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံကသေဆုံးသူအရေအတွက်ထက်ကျော်လွန်သွားပါပြီအီတလီနိုင်ငံမှာသေဆုံးသူ3405ယောက်ရှိတယ်လို့အီတလီတာဝန်ရှိသူတွေကကြားသာရင်းနေတော့ကကြေညာပါတယ်တရုတ်နိုင်ငံမှာတော့စုစုပေါင်းသေဆုံးသူက3248ယောက်ဖြစ်ပါတယ်တရုတ်ပြည်ရင်အာရှမှာကူးစက်သူအများဆုံးတောင်ကိုရီးယားနိုင်ငံမှာလည်းနေ့စဉ်ပိုးကူးစက်သူအရေအတွက်100အောက်ရောက်နေရကနေပြန်များနေပြီးတော့ကြာသာရင်းတွေတုန်းကကူးစက်သူ152ယောက်ရှိခဲ့ပါတယ်ဂျာမနီနိုင်ငံမှာလည်းကြာသာရင်းတွေတုန်းကယောဂပိုးကူးစက်သူအသစ် 2800 အထိတိုးသွားခဲ့ပါတယ်တရောင်းနဲ့တရောင်းခက်ခွက်ခွာမနေတာအပါအဝင်ပိုးမကူအောင်ရှောင်ကျင်သင့်တဲ့ကိစ္စတွေကိုအသေးအချာမလိုက်နိုင်ဘူးဆိုလို့ရှိရင်ဂျာမန်10000လောက်အထိယောဂပိုးကူးစက်နိုင်တယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုထိန်းချုပ်တဲ့အနေနဲ့နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူမဟုတ်ရင်နိုင်ငံထဲဝင်ခွင့်ကိုဒီကနေ့ကစပြီးတော့တားမြစ်ထားပါတယ်။ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ24000ကျော်ရှိနေပြီးတော့သေဆုံးသူ10000ကျော်သွားပါပြီ။
တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံမှာနိုင်ငံစီးပွားရေးကျမသွားအောင်ဆက်ထိန်းထားဖို့ကြိုးစားနေရတဲ့မြောက်ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ဆိုင်တဲ့အချက်လက်တွေရောဂါထပ်ပြီးမပြန့်ပွားအောင်ဘယ်လိုထိန်းချုပ်မလဲဆိုတဲ့စူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့သတင်းအချက်လက်တွေကိုမျှဝေနေကြပါတယ်ပြည်ပကနေဝင်ရောက်ပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးပူးပေါင်းဆောင်ရွက်နိုင်ဖို့သုံးနိုင်ငံနိုင်ငံသားဝင်ကြီးတွေတောက်ကြနေမှာပဲဒီဗီဒီယိုကွန်ဖရင့်ခေါ်ပြီးတော့ဆွေးနွေးကြတာပါဒီကိစ္စဟာသုံးနိုင်ငံစလုံးမှာရှိတဲ့ပြည်သူပြည်သားတွေရဲ့အသက်အပြေးပေါ်မှာတိုင်းရိုက်တက်ရောက်မှုရှိနေတယ်လို့တောင်ကိုရီးယားနိုင်ငံသားဝင်ကြီးကန်ဂျွန်ဟွာကအစည်းအဝေးမှာပဲပြောဆိုခဲ့ပါတယ်လူချင်းချင်း COVID-19 ရောဂါကူးစက်မှုနည်းနိုင်သမျှနည်းသွားအောင်လုပ်ဖို့သုံးနိုင်ငံကြားနယ်စပ်တွေတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးလင်းခီးစင်တွေကိုပါအကြီးအကျယ်လျှော့ချထားတာဖြစ်တဲ့အတွက်ပြည်တွင်းစီးပွားရေးကျမသွားအောင်အားလုံးပူးပေါင်းဆောင်ရွက်မှာဖြစ်လိမ့်မယ်လို့ တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးခန်ချုံဝါကပြောပါတယ်တစ်ချိန်တည်းမှာပဲဥရောပကရောက်လာတဲ့သူတွေကို14ကြာမဖြစ်မနေတရားခွဲနေထိုင်ရမယ်လို့တောင်ကိုရီးယားကသတ်မှတ်လိုက်ပါတယ်တောင်ကိုရီးယားမှာပိုးကူးဆက်ခံထားသူလူနာ88ယောက်တိုးလာတာကြောင့်တောက်ကြနေသည့်ဆိုရင်ပိုးကူးခံထားသူစုစုပေါင်း 8652 ဦးရှိသွားပြီဖြစ်တယ်လို့တောင်ကိုရီးယားကူးဆက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ခင်ဗျာ
COVID-19 ကပ်ရောဂါကြီးကြောင့်အမေရိကန်အစုရှယ်ယာဈေးတွေထိုးမကျသွားခဲ့မှာ February လတုန်းကအမေရိကန်အထက်လွှတ်တော်ထောင်လရေးကော်မတီဥက္ကဋ္ဌကသူ့ရဲ့အစုရှယ်ယာအမြောက်အများကိုထုတ်ရောင်းခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ် Republican အထက်လွှတ်တော်အမတ် Richard Barr က February လမှာပဲပြည်နယ်ကစီးပွားရေးလုပ်ငန်းရှင်တွေတီးတန့်ဖွဲ့ထားတဲ့အဖွဲ့ကိုကိုရိုနာဗိုင်းရပ်စ်ပိုးကရက်ကအစုရှယ်ယာဈေးကွက်အပေါ်ရိုက်ခတ်လိမ့်မယ်လို့သတိပေးခဲ့တဲ့အကြောင်း NBR သတင်းဌာနနဲ့ Washington Post သတင်းစာကြီးတို့မှသတင်းဖော်ပြခဲ့ကြပါတယ်။သူအဲ့ဒီလိုတစ်ဖက်မှာပြောနေတဲ့တစ်ချိန်တည်းမှာပဲ American အစုရှယ်ယာဈေးကွက်အပေါ်စိတ်ချယုံကြည်မှုရှိတယ်လို့တစ်ဖက်မှာလည်းလူသိရှင်ကြားပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးသမားတွေကိုသူကပြောကြားတာမှာတော့ Corona Virus ပြဿနာဟာ1918ခုနှစ်ကဖြစ်ခဲ့တဲ့ကပ်ရောဂါကြီးထက်ပိုဆိုးကောင်းဆိုးနိုင်တယ်လို့ပြောခဲ့တာပါ။သူပိုင်တဲ့အစုရှယ်ယာဒေါ်လာ 1.8 တန်းလောက်အထိကိုထုတ်ရောင်းခဲ့တာမှာအဲ့ဒီအစုရှယ်ယာတွေကကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ဈေးထိုးကျခဲ့တဲ့ကျန်းမာရေးဟိုတယ်လုပ်ငန်းစားတောက်ဆိုင်လုပ်ငန်းတို့မှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာတွေဖြစ်ပါတယ်။လွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေအနေနဲ့ဗန်နာရင်းနဲ့ပတ်သက်တဲ့အတွင်းသတင်းအချက်အလက်တွေကိုအခွင့်ကောင်းယူအသုံးချတာအမေရိကန်မှာဥပဒေချိုးဖောက်ရာရောက်ပါတယ်။ COVID-19 ရဲ့ကရက်ကြောင့်ဗန်နာရေးလုပ်ငန်းတွေထိခိုက်နိုင်တဲ့ဆိုတဲ့သတင်းသိခဲ့ရပြီးတဲ့နောက်အထက်လွှတ်တော်ကျန်းမာရေးကော်မတီဝင်ဂျော်ဂျီယာပြည်နယ် Republican အထက်လွှတ်တော်အမတ်ကယ်လီလော့ဖလာဟာလည်းအလားတူဒေါ်လာတန်းချီတန်ဖိုးရှိတဲ့အစုရှယ်ယာတွေထုတ်ရောင်းခဲ့တယ်လို့ Daily Beast Online သတင်း website ကသတင်းထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အထက်လွှတ်တော်အမတ်တွေတီးတန့်ဆွေးနွေးပွဲလုပ်ပြီးရက်ပိုင်းသတင်းပတ်ပိုင်းအတွင်းမှာပဲအစုရှယ်ယာတွေကိုလွှတ်တော်အမတ်ကယ်လီလော့ဖလာထုတ်ရောင်းခဲ့တယ်လို့သတင်းမှဖော်ပြခဲ့ပါတယ်။
ကမ္ဘာနဲ့ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်ချက်အဖြစ်အာဂျင်တီးနားနိုင်ငံမှာလူတိုင်း17ကြာမှဖြစ်မနေသေးတာခွဲနေကြရမယ်လို့အာဂျင်တီးနားသမ္မတကပြောလိုက်ပါတယ်။ဒေသစံတော်ချိန်တောက်ချနေညသကောင်ကနေမတ်လ31ရက်နေ့ညသကောင်အထိလူတိုင်းအိမ်ထဲမှာပဲနေကြရမယ်လို့သမ္မတအယ်ဘတ်တိုဖာနန်ဒက်စ်ကရုံးဝင်သံကြားကနေချာသာရီနီဒီနိုင်ငံတော်မိန်ကွန်းမှာကြေညာသွားခဲ့ပါတယ်။ချက်ပြုတ်စရာတွေဝယ်ချမ်းဖို့နဲ့တခြားလိုအပ်တဲ့ပစ္စည်းတွေဝယ်ဖို့ကိုတော့ခွင့်ပြုကြောင်းသမ္မတဖာနန်ဒက်စ်ကပြောပါတယ်။အကြောင်းပြချက်မခိုင်လုံမဲ့လမ်းမပေါ်ထွက်လာတဲ့လူတွေကိုပြည်မှုဥပဒေအရပြစ်ဒဏ်ပေးမယ်လို့လည်းပြောပါတယ်။အာဂျင်တီးနားပြည်သူပြည်သားတွေအတွက်အလေးထားပြီးကုလလုပ်ကန်ရတဲ့အပေါ်မှာနားလည်မှုရှိကြပါလို့လည်းသမ္မတကပန်ကြားသွားပါတယ်။တောက်ကြနေမှာအဝင်ထွက်မပိတ်ခင်မှာတော့လိုအပ်တဲ့စားနပ်ရိက္ခာတွေနဲ့ဈေးဝါတွေဝယ်ဖို့ဈေးဝယ်စင်တာတွေမှာလူတွေတန်းစီဝယ်ယူခဲ့ကြပါတယ်။ခုချိန်ဒီဆိုရင်အာဂျင်တီးနားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ128ဦးရှိနေပြီးတော့သေဆုံးသူက3ဦးရှိပါတယ်။ပိုကူးဆက်ပြန်ပွားမှုထိန်းချုပ်ရေးအတွက်အာဂျင်တီးနားနိုင်ငံသားမဟုတ်သူတွေကိုပြည်ဝင်ခွင့်မပြုတာလေကြောင်းခီးစင်တွေကိုရန်နာလိုက်တာနဲ့စာသင်ကျောင်းတွေပိတ်ထားတာတွေတည်ထောက်ထားပါတယ်ခင်ဗျာ
ဖျူရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။တောက်ချာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါရယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေထဲမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါရယ်။မိုနာကိုနိုင်ငံရဲ့အုပ်ရှောင် Prince Albert မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့သူနန်းတော်ကကြေညာချက်ထုတ်ပြန်ပါရယ်။ Princess Grace ဆေးရုံကဆရာဝန်တွေကအယ်ဘတ်ဘယင်ကြီးကိုကုသပေးနေပြီးတော့အသက်62နှစ်အရွယ်ဘယင်ကြီးရဲ့ကျန်းမာရေးအခြေအနေစိုးရိမ်စရာမရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မိုနာကိုဘယင်ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့လူသိရှင်ကြားကြေညာတဲ့ပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ပါတယ်။အယ်ဘတ်ဘယင်ကြီးဟာနန်းတော်တွေကသူယုံကမ်းမှာပဲအလုပ်တွေဆက်လုပ်နေတယ်လို့အစိုးရအဖွဲ့ဝင်တွေနဲ့လည်းပုံမှန်အဆက်အသွယ်ရှိတယ်လို့နန်းတော်ရဲ့ကြေညာချက်မှာပြောထားပါတယ်။ဒီသတင်းနဲ့တဆက်ထဲမှာပဲ EU ဥရောပကော်မရှင်အကြီးအကဲတယောက်လည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့ EU ကော်မရှင်ပြောခွင့်ရကအတည်ပြုပါတယ်EU နဲ့ EU တွေကနှုတ်ထွက်သွားတဲ့ဗြိတိန်နိုင်ငံသားသဘောတူညီမှုတွေရရှိရေးအဓိကဆွေးနွေးနေတဲ့ညှိနှိုင်းရေးမှူးချုပ်မစ်ချဲဘာနီရဲ့မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်ဆိုတာကိုကြားသာရင်းနေတုန်းကပြောကြားခဲ့တာပါသူနဲ့လူချင်းတွေးဆခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen အနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမယ်လို့ပြောခွင့်ရ Eric Manmar ကပြောပါတယ် Michel Barnier နဲ့ von der Leyen တို့လွန်ခဲ့တဲ့သတင်းနှစ်ပတ်ကတွေးဆခဲ့ပေမဲ့ဥက္ကဋ္ဌ von der Leyen စီမှာရောဂါလက္ခဏာတစ်စုံတရာမပြသဘူးလို့ပြောပါတယ် ညှိနှိုင်းမှုကြောင့်ဗာနီယေကိုဗစ် -19 ရောဂါဖြစ်နေပေမဲ့ EU နဲ့ UK ကြားညှိနှိုင်းမှုတွေကိုဆက်လုပ်သွားမယ်လို့ EU ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ American ပြည်ထောင်စုမှလည်းအောက်လွှတ်တော်အမတ်2ယောက်ဖြစ်တဲ့ Republican Party အမတ် Mario Diaz Balart နဲ့ Democrat အမတ် Ben McAdams တို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတဲ့အတွက်တခြားသူတွေနဲ့မထိတွေ့ပဲတိကျခွဲနေနေကြပါတယ်။
ပြည်ခဲ့ခုနှစ်နှစ်ကအိန္ဒိယနိုင်ငံညူဒယ်လီမြို့ကဘတ်စကားတစ်စင်းပေါ်မှာအမျိုးသမီးတယောက်ကိုအုပ်စုလိုက်မတရားဖြုတ်ချင်ပြီးတပ်ဖြတ်ခဲ့တဲ့အမျိုးသားလေးဦးကိုဒီကနေ့မှချိုးပေးကုမြတ်လိုက်ပါပြီ။လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အကျဉ်းထောင်မှာသူတို့ကိုဒီကနေ့မနက်အာရုံတက်ချိန်မှာပဲကုမြတ်လိုက်တာပါ။အသက်23နှစ်အရွယ်ဆေးကြောင်းသူကိုကုလို့ရဲရဲဆက်ဆက်ပြုမှုခဲ့တဲ့ကိစ္စကြောင့်အိန္ဒိယနိုင်ငံသားမကကဘာတဝမ်းမှာပါဆေးဆူဒေါသထွက်ခဲ့ကြတာလည်းဖြစ်ပါလေ။2012ခုနှစ်ကဖြစ်ပွားခဲ့တဲ့ဒီပြစ်မှုမှာရဲဆက်ဆက်ကြမ်းကြုတ်ပြီးရိုင်းစိုင်းရုံမှလွန်တဲ့လှုပ်ရက်ဖြစ်တယ်လို့အိန္ဒိယအမြင့်ဆုံးတရားရုံးချုပ်ကသတ်မှတ်ခေါ်ဆိုခဲ့တာပါ။ဒီဖြစ်ရက်ကြောင့်အိန္ဒိယနိုင်ငံကအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေကိုမိမောက်ထိုးပြခဲ့တယ်လို့ဖြစ်စေခဲ့တဲ့အပြင်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုအပြစ်ပေးရမှာအထူးခုံရုံးတွေထားရှိပြီးပြင်းပြင်းထန်ထန်အပြစ်ပေးဖို့တောင်းဆိုတက်ကြွတဲ့လှုပ်ရှားတဲ့ဆန္ဒပြသူတွေရဲ့ဆန္ဒပြပွဲတွေလည်းအိန္ဒိယနိုင်ငံတဝမ်းမှာရောဖိပါနိုင်ငံတွေပေါ်မှာကျယ်ကျယ်မြေမြဖြစ်ပေါ်ခဲ့ပါတယ်။ရာဇဝတ်သားတွေကိုကြိုးပေးကွပ်မြက်လိုက်ပြီးမိနစ်ပိုင်းအကြာမှာပဲတရားခဏ်ရမိခင်ဖြစ်သူအာရှာဒေဗီကတော့အခုတော့သူ့သမီးလေးရဲ့ဝိညာဉ်ငြိမ်းချမ်းသွားပြီလို့ပြောပါတယ်သူရဲ့ဖခင်ဖြစ်သူ Benedict Singh ကလည်းတရားရေးစနစ်အပေါ်မှာပြန်ပြီးတော့ယုံကြည်မှုရှိသွားပြီဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတဲ့ American တပ်ဖွဲ့ဝင်တွေရဲ့အတုံးစီမျှဝေခံစားရေးကိစ္စ American နဲ့တောင်ကိုရီးယားကြားဆွေးနွေးနေချိန်မှာဆွေးနွေးပွဲရလဒ်ကြောင့်အလုတ်ကိုင်ထိခိုက်နိုင်တဲ့အလုတ်သမားထောင်ချီဒီကနေ့ဆန္ဒပြနေကြပါတယ်။ American တပ်ဖွဲ့ဝင်28,000ကျော်အတွက်အလုတ်လုပေးနေတဲ့တောင်ကိုရီးယားဝန်ထမ်းထောင်ထဲချီအနေနဲ့ဒီလကုန်ပိုင်းကစပြီးတော့လစာမဲခွင့်မဖြစ်မနေယူရမယ့်အခြေအနေဖြစ်နေတာကြောင့်ဆိုးမျိုးတော်က American တန်ရုံရှိမှဆန္ဒပြတာပါ။တောင်ကိုရီးယားမှာဖျန့်ချထားတဲ့ American စစ်သည်တွေအတွက်အသုံးစရိတ်တစ်နှစ်ကိုဒေါ်လာ4ဘီလီယံလောက်တောင်ကိုရီးယားအစိုးရကပေးတင်တယ်လို့သမ္မတ Donald Trump ကတောင်းဆိုထားတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ American တပ်ဖွဲ့ဝင်တွေအတွက်အုပ်ချုပ်ရေးပိုင်းကျွမ်းကျင်မှုပိုင်းနဲ့တခြားဝန်ဆောင်မှုတွေကိုပေးနေတဲ့တောင်ကိုရီးယားဝန်ထမ်းတွေအတွက်လကကိုတောင်ကိုရီးယားဘက်ကပေးနေတဲ့စရိတ်80ရာခိုင်နှုန်းတည်းကသုံးစွဲနေတာဖြစ်ပါတယ်။
အိုလံပစ်မီးရှူးဟာအခုဆိုရင်ဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဂျပန်နိုင်ငံရဲ့အိုလံပစ်ရွှေစည်းဆုသုံးခုရှင်တွေဖြစ်တဲ့ဆာရီယိုရှိဒါနဲ့တာတာဟီရိုနိုမူရာတို့ကအိုလံပစ်မီးရှူးကို2020တိုကျိုအိုလံပစ်ပြိုင်ပွဲရဲ့မီးရှူးတိုင်းမှာမီးထွန်းညိပေးခဲ့ကြပါတယ်။ဂရိနိုင်ငံကနေအိုလံပစ်မီးရှူးကိုတည်ဆောင်လာတဲ့လေဟာဂျပန်နိုင်ငံမတ်ဆူရှိမာလီရဲ့အခြေစိုက်စခန်းမှာဆင်းသက်ခဲ့တာပါ။စင်လာရအိုလံပစ်မီးရှူးတိုင်းတည်ဆောင်တဲ့အခမ်းအနားကိုတော့ဂျပန်နိုင်ငံဖူကူရှိမာခရိုင်မှာမတ်လ26ရက်နေ့မှာစတင်မှာဖြစ်ပြီးတော့ဂျပန်နိုင်ငံတဝမ်းကတင်ရနေရာတွေဖြစ်တဲ့ဖူဂျီတောင်ဟီရိုရှိမာပန်းဂျန်ကူမာမိုတိုရဲတိုက်တွေကိုဖျက်သွားပြီးတော့အဲ့နောက်တော့ဇူလိုင်လ24ရက်နေ့မှာအိုလံပစ်အားကစားကွင်းကြီးမှာမီးရှူးတိုင်းထွန်းကြီးမှာဖြစ်ပါတယ်ခင်ဗျာ။တော့ကြာနေတဲ့ခင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မုံနဲ့အတူချင်းရပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook မှာပါလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်တဲ့သတင်းတွေကိုပြောပြပေးကြပါတယ်။
မြန်မာနိုင်ငံတွင်းမှာ COVID-19 သန္ဓေရနဲ့စောင့်ကြည့်ခံနေရတဲ့စီးရင်တွေကသေဆုံးခဲ့သူဟာ8ဦးရှိသွားပါပြီ။ကျိုးပင်ကောင်းမြို့နယ်တွေကသေဆုံးသူ2ဦးကိုတော့သေဆုံးပြီးမှရောဂါပိုးရှိနိုင်တဲ့ဆိုတဲ့သန္ဓေရနဲ့တခွဲဆန်းသတ်မှုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကအထူးကြမ်းတ်ဆောင်ရွက်နေတယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မင်းညာကထုတ်ပြန်ချက်ထဲမှာကျိုးပင်ကောင်းမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှာတက်ရောက်ကူတာနေတဲ့အသက်82နှစ်အရွယ်အမျိုးသမီးဟာနာတာရှိအဆုတ်ပွားယောဂအခန်းနဲ့လက်လောအသက်ရှူလမ်းကြောင်းဆိုင်ရာပိုးဝင်တာတွေကြောင့်သေဆုံးခဲ့တယ်လို့ဖော်ပြချက်အရသိရပါတယ်။အဲ့ဒီအမျိုးသမီးကို COVID-19 သန္ဓေရရှိသူအဖြစ်သတ်မှတ်ထားတာမရှိပေမဲ့သူသေဆုံးချိန်မှာတော့ဓာတ်ခွဲနမူနာကိုရယူပြီးကိုရိုနာယောဂါပိုးရှိမရှိဆိုတာကိုသိနိုင်မှုအတွက်စစ်ဆေးဆောင်ရွက်နေပါတယ်။အဲ့ဒီလူနာကိုတန်တရားနဲ့စောင့်ကြည့်လူနာအဖြစ်မတက်မှတ်ပေမဲ့လည်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့တည်ဆုံးခဲ့တာဖြစ်လို့အခုလိုတခွဲနမူနာပေးဖို့စစ်ဆေးတာဖြစ်တယ်လို့ဗဟုကုသယောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ
ဒီဆုံးတဲ့သူအဲ့ဒီနောက်ကြည့်မယ်ဆိုလို့ရှိရင်ဒီတော့ဒေါက်တာ90ပြန်မှာရှိနိုင်အောင်ပြီးသွားတယ်ဒီ travel history လည်းမရှိဘူး confirm case လည်းလည်းဒီဟာမိသားစုတွေရောက်တယ်မရှိဘူးဒါမဲ့သူပြတိဆုံးမှုနာထာမှာကမှုနာရယူပြီးတော့ကိုယ်လည်းဆိုသူကစောင့်ကြည့်လို့ပါတယ်ဆိုတော့မပါဘူးဒါပေမဲ့လည်းဘယ်လိုပဲကြောက်ပြောဆက်ရှင်လည်းညမဆိုင်တဲ့ယောဂါဆိုတော့ bacteria ကြောင့်လည်းဖြစ်နိုင်တဲ့ virus ကြောင့်လည်းဖြစ်နိုင်တယ်သူကကျွန်တော်တို့အနေနဲ့ဒေါက်တာကိုကျွန်တော်တို့ရဲ့ဒီတန်တရားလုံနာစောင့်ကြည့်လို့လည်းမပါဘူးမပါဘူးလို့သူပြဆန့်ပါဘူးကျွန်တော်တို့ရယူပြီးတော့ပြဖို့စစ်ဆေးနေတာဒီအကျဒါဆိုတော့ negative ဖြစ်တဲ့ solution နဲ့ဒါဆိုရှင်းရှင်းလင်းလင်းကြည့်သူတွေသိရှိသွားမယ်ပေါ့နော်။ဒီလိုသာသူက positive တာဖြစ်နေမယ်ဆိုရင်သူနဲ့ contact ရှိတယ်မကြဆိုဝင်ရေးကျွန်မတို့တက်ခဲ့တဲ့ဆေးရုံတွေဆိုရင်အဲ့ရလူတွေကိုကျွန်တော်တို့နေတာ water ဆက်လုပ်ဖို့ကြီးရပါတယ်ဒါကြောင့်ပါ
COVID-19 တန်တရားနဲ့စောင့်ကြည့်လူနာတွေတဲ့တည်ဆုံးလာတာဟာအခုလ9ရက်နေ့ကနေမနေ့ကထုတ်ပြန်ချိန်အထိဆို10ဦးရှိခဲ့ပြီးသူတို့အားလုံးဟာနဂိုယောဂအခန်းရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပြီးဖြစ်ပါတယ်။ကိုယ်တိုင်ကကျန်းမာရေးကောင်းမွန်နေပေမဲ့လည်းအခုလိုအချိန်မှာလူထုတတ်တဲ့နေရာတွေကိုမသွားသင့်ကြောင်းဒေါက်တာခင်ခင်ကြီးကပြောထားပါတယ်။
အားလုံးအနေနဲ့လိုအပ်တဲ့စိတ်ဆိုင်ရတဲ့ကိုအထူးလေးပေးပြီးတော့ဆောက်ကြပါမယ်။လက်ရှိမှာလည်းကျွန်တော်တို့ကလေဆော့ဝင်ပေါက်ဆက်ပေါက်ကဝင်လာတဲ့သူတွေကိုကျွန်တော်တို့သိချသွားစစ်ဆေးနေတယ်လို့ပဲ။ဒီစိတ်ကနေဝင်လာတဲ့သူတွေကိုကျွန်တော်တို့စစ်ဆေးမှုတွေတက်တက်မတ်မတ်ဆောင်နေပါဦးမယ်။အဲကြောင့်ပြည်သူတွေအနေနဲ့ဒါပြောစနာတော့မိကပုခန်းကောင်းနေအသက်ကငယ်တယ်။အဲလိုမျိုးယောဂကခံနိုင်လို့နော်ဒီယောဂကကိုယ်စမှုကိုအခြေအနေမခံစားနဲ့စာမန်လက္ခဏာဖြစ်နေတယ်ကိုကသူဆင်းနေမှာရှိတဲ့ကိုမိပါတွေကိုဘိုးဘွားတွေကိုဒါယောဂကုသတဲ့အခါမှာသူတို့တွေမှာစိုးစိုးဝါးပြင်းထန်စွာခံစားနိုင်ရတဲ့အတွက်သူတို့စုတွေကိုရှောင်ဖို့သူတို့တွေမသွားဖို့အတွက်သူကြည့်သူတွေကိုပန်ချလိုပါတယ်
ကျမိုင်နဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့တေဆုံးသူစီရင်တွေအရရှမ်းပြည်နယ်တောင်ပိုင်းကအသက်34နှစ်အရွယ်အမျိုးသားရခိုင်ပြည်နယ်ကအသက်40အရွယ်အမျိုးသားမန္တလေးကအသက်68နှစ်အရွယ်အမျိုးသမီးနဲ့22နှစ်အရွယ်အမျိုးသမီးအပါအဝင်မကွေးတိုင်းကအသက်9လအရွယ်ကလေးငယ်နဲ့ရန်ကုန်ကအသက်40အရွယ်အမျိုးသားတို့မှာကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။ကြန့်ရှိနေသေးတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကအသက်30အရွယ်အမျိုးသားနဲ့ပဲခူးတိုင်းကအသက်84နှစ်အရွယ်အမျိုးသားအပါအဝင်82နှစ်အရွယ်အမျိုးသမီးသူတို့၃ဦးရဲ့ဓာတ်ခွဲနမူနာကိုတော့အမျိုးသားချမ်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကိုပေးပို့ထားပြီးရောဂါရှိမရှိဆိုတာဒီကနေ့ညမှာထုတ်ပြန်နိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောထားပါတယ်။ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နဲ့မျက်နှာနဲ့နှာခေါင်းပတ်စပ်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြားနဲ့နှီးစနစ်တကျဆေးကြောပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့တတိပေးထားပါတယ်။ COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း182နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း2,400,000ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့1,000ကျော်အထိရှိသွားပါပြီ။မြန်မာနိုင်ငံတွင်းမှာတော့အခုချိန်ထိကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့လို့အချိန်မရွေးအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့လည်းဒီရောဂါကြိုတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့လိုတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာရေးဖို့အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
COVID-19 ကြောင့်လူစုလူဝေးနဲ့လောရမယ့်ကိစ္စတွေအားလုံးကိုအစိုးရကပိတ်လိုက်ပြီးမြဲလူထောင်ချီအလုပ်လုပ်နေတဲ့စိတ်ယုံတွေကိုလည်းပိတ်တဲ့မပိတ်တဲ့အစိုးရအလို့ရှင်အလုပ်သမားသုံးပွင့်ဆိုင်အများဆုံးတွေ့ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CGUM ကမတ်လ19ရက်ကတိုက်တွန်းထားပါတယ်ဒီတိုက်တွန်းမှုကိုအစိုးရကလက်တလောမတုံ့ပြန်သေးပါဘူး။စက်ယုံတွေယာယီပိတ်လိုက်တဲ့အခြေအနေကယာတိဥတုနဲ့ယောဂကပိအခြေအနေအကြောင်းဆိုရင်အလုသမားတွေကိုယာနှုံးပြည့်တောင်းဝန်မယူနိုင်ကြောင်းအလုရှင်တွေဘက်ကတင်ပြထားတာလည်းရှိပါသေးတယ်။ဒါကြောင့်အစိုးရနဲ့အလုရှင်နှစ်ဖက်စလုံးကတောင်းဝန်ယူပေးနိုင်မယ့်အခြေအနေကိုအလုသမားသမဂ္ဂတွေကမျှော်လင့်နေရပါ။
အခုကျွန်တော်တို့တောင်းဆိုတာကဒီကိစ္စကိုကျွန်တော်တို့ဆွေးနွေးဖို့လိုတယ်။ကျန်းမာရေးနယ်မှာဆိုရင်အစီအစဉ်လေးကရောဂါမကူးစက်အောင်လူစုလူဝေးတွေမလုပ်တော့ဘူးလို့မူထတာနဲ့ဒီလုပ်သမားတွေကိုလည်းဘယ်လိုမျိုးပံ့ပိုးရမလဲဆိုတာဒါခါလဲစဉ်းစားတာမျိုးတွေတော့ကြားတယ်ကျင်းကြတာတွေလုပ်ကြတယ်ကျွန်တော်နိုင်ငံမှာအဲ့ဒါမလုပ်ရဘူးဖြစ်နေအဲကြောင့်မို့အစိုးရကလည်းလာနေတယ်လို့ကျွန်တော်တို့မြင်ပါတယ်သို့တော့ငြင်းငြင်းလုပ်ဖို့လိုနေတဲ့အပေါ်မှာကျွန်တော်တို့ကတိုက်တိုက်တွန်းတွန်းနဲ့အစိုးရခေါ်ပြီးကိုစူးစမ်းနေရဖြစ်ပါတယ်
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CDUM ရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်ဖြစ်သလိုမြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်။တကယ်လို့အစိုးရအစီအစဉ်နဲ့စက်ယုံတွေကိုပိတ်လိုက်ပြီဆိုရင်အလုပ်သမားတွေကိုအခြေခံလစာအတိုင်းထောက်ပံ့ကြည့်ပေးတယ်လို့တမကတွေကပြောပါတယ်။ဒါကအလုပ်ရှင်ကတစ်ဖက်သက်ပိတ်တာမဟုတ်လို့အလုပ်ရှင်နဲ့အစိုးရပေါင်းပြီးအချို့ကျပေးတယ်မပေးတယ်ဆိုတာတွေ ကြိုတင်နှိမ့်နိုင်တဲ့လို့ဒေါခိုင်ဆောင်ကစပြောပါတယ်။အဲ
့တော့ပေးရမယ်ဆိုရင်တော့ဘယ်နဲ့ရခိုင်မုံပေးမလဲ။ဒီလိုပေးထားမလဲ။အလုံးရှင်တွေကဒါကိုပေးလိုက်တဲ့အတွက်ကြောင့်မလို့ကုန်သူတို့မှဒီကုန်ထုတ်ခွင့်ကတော့မရှိဘူး။ဒီလိုမျိုးပေးလိုက်ရတယ်။အဲဆိုရင်သူတို့မှတခြားကုန်ရစိတ်တွေလည်းရှိတယ်။ဒါကိုတတ်တာအောင်အစိုးရကဘာတွေလုပ်ပေးလဲဆိုတဲ့ဟာတွေလည်းအပြည့်အဝမှန်မှန်ပေါ့နော်သိလို့ရမှာဖြစ်ပါတယ
်ဆက်ယုံတွေခဏပိတ်လိုက်တဲ့ကာလမှာအလုပ်ရှင်တွေကအလုပ်သမားတွေရဲ့ညနာကြေးကိုပေးထားနိုင်လိမ့်မယ်လို့မမြင်ကြောင်းသွေးစည်းညီညွတ်သောတမကများအဖွဲ့ချုပ် SDUM ရဲ့လှိုင်းသားရတောင်းအခံကိုထွန်းထွန်းနိုင်ကပြောပါတယ်ဒီန
ေ့ကတော့အဲ့လိုဓာတ်ဆန္ဒနဲ့ပတ်သက်နေတဲ့ကတော့ဒီလူကတရားမရမှမဟုတ်တာဟိုရာထောင်ချီပြီးတော့ပေးနေရမှာဆိုတော့ဟိုအမျိုးဝင်တွေရှိတဲ့အခါကျတော့သူတို့ကဒီပတ်သက်နေလို့ပေးနိုင်တယ်လို့မထင်သူတို့ကလည်းညင်းပါပဲအဲနိုင်ဆုံး
ပြည်တွင်းကုန်ထုတ်လုပ်မှုမှာ CMP အထည်ချုပ်လုပ်ငန်းတွေကဥဆောင်နေပြီးအလုပ်သမား9000လောက်လုပ်ကိုင်နေကြပါတယ်။အလုပ်သမားတွေကဒီယောဂတဲ့အလုပ်တွေရန်သားလိုက်ရမှာပိုပြီးစိုးရိမ်နေကြရဲ့လို့ဆိုပါတယ်
။သူကလုပ်တော့မှာလေသူတို့ရဲ့စာဝင်နေရေးစင်ပြီးတဲ့မိသားစုကိုထောက်ပံ့နိုင်တယ်ပေါ့။ဘယ်လိုမလုပ်ရတဲ့ချိန်ကြရင်ဒီစာဝင်နေရေးတွေမထောက်ပံ့ရမှာရဲ့သူကအဲ့ဒါတွေကိုအဓိကဒီယောဂတာပို့ပြီးတော့စိုးရိမ်နေတယ်သူက
SDUM ကကိုထွန်းထွန်းနိုင်ပြောသွားတာပါ။နေပြည်တော်မှာမတ်လ18ရက်ကကျင်းပခဲ့တဲ့COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားနိုင်ရေးကော်မတီအစည်းအဝေးဆုံးဖြတ်ချက်မှာစီးပွားရေးထိခိုက်မှုအများဆုံးဖြစ်လာနိုင်တဲ့အထည်ချုပ်လုပ်ငန်းတွေ၊ခရီးသွားလုပ်ငန်းတွေ၊အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးအဆင့်တက်မှတ်သွားမယ်လို့ပါရှိပါတယ်။ပြီးတော့ပြည်အောင်စုအစိုးရအဖွဲ့ခွင့်ပြုချက်နဲ့နိုင်ငံတော်ရန်မုံငွေတဲကကျပ်ငွေဘီလီယံ50၊လူမှုဖူလုံရေးရန်မုံငွေတဲကဘီလီယံ50၊စုစုပေါင်းဘီလီယံ100ကနဦးမတည်ပြီး COVID-19 ရန်မုံငွေထူထောင်သွားဖို့လဲအဲ့ဒီအစည်းအဝေးမှာဆုံးဖြတ်ခဲ့ရပါဒီငွေတွေကိုအလုပ်သမားတွေအတွက်ဘယ်လိုသုံးစွဲမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားတမကတွေကပြောပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
တော်ရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးစည်းကွက်ဖိဖိတာတာကျဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မယ့်အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရိုက်ခတ်မှုတွေနည်းအောင်ဘာတွေတွန့်ပြန်ကင်တွယ်သင့်တယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3992-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
ကမ္ဘာကယောဂကိုဗစ် -19 မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့မှုမရှိသေးပေမဲ့ကြိုတင်ကာကွယ်တဲ့အနေနဲ့အရေးပေါ်ဆေးကုသမှုလုပ်ငန်းတွေလူထုကိုကျန်းမာရေးပညာပေးအစီအစဉ်တွေမှာမြန်မာဆရာဝန်တွေဆေးလောကနယ်ပယ်ကကျန်းမာရေးပညာရှင်တွေစုပေါင်းပြီးစေတနာဝန်ထမ်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့အသင့်ဖြစ်နေကြတယ်လို့လူထုကလည်းပူးပေါင်းပါဝင်ကြပါလို့မြန်မာနိုင်ငံဆရာဝန်များအသင်းအဖွဲ့ဝင်တဦးကတိုက်တွန်းပြောဆိုလိုက်ပါတယ်ကျန်းမာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဆရာဝန်များအသင်းတို့ပူးပေါင်းဆောင်ရွက်ကြမယ်ကိုဗစ် -19 ကာကွယ်ကုသထိန်းချုပ်ရေးလုပ်ငန်းတွေမှာစေတနာဝန်ထမ်းဖြစ်ပါဝင်ဆောင်ရွက်ဖို့စီစဉ်နေတာနဲ့ပတ်သက်လို့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးက VOA မြန်မာပိုင်းကိုအခုလိုစပြောပြပါတယ
်ကျွန်တော်အခုဒေါက်တာဝင်းစောတို့နဲ့ထိတ်ဆက်ပြီးဆင်းရင်းပေးထားပါတယ်အကူတရေးပိုင်းမှာလည်းလူဝင်လူရက်တို့ပညာပေးပိုင်းမှာလည်းလူဝင်လူရက်အခုလောဆရာတော့ပညာပေးပိုင်းမှာကျွန်တော်တော့ချောင်းလုပ်ဖြစ်ပါတယ်ဆိုတော့ဒုရုထဲတိမဲနဲ့ရောက်ဖို့ဆိုတော့ကျွန်တော်တို့ဒီချက်ကိုပို့ပြီးတော့အင်လိုက်အားလိုက်ထပ်ပြီးတော့ပို့လုပ်ဖို့လိုပါတယ်ပညာပေးဆောင်တွေဝေတာတွေပို့စာကတ်တာတွေဒါတပိုင်းတော့ကျွန်တော်တို့ဒီမီဒီယာအနေနဲ့ကျွန်တော်တို့တော့ချောင်းတချို့ဗီဒီယိုကလစ်လေးနဲ့တချို့အတန်ဖိုင်လေးနဲ့စသဖြင့်ပေါ့နော်ကျေကျေပြင်းပြင်းပြည့်အောင်တော့ဝိုင်းကြီးစူးစမ်းနေတယ်အဒီနိုရင်းဆောင်များတင်ရတယ်ဒါမနေ့ကပဲကျွန်တော်တို့ကျင်ရတဲ့ထုတ်တာပေါ့နော်အကယ်၍များကျွန်တော်တို့ဒီကနေ့ပတ်သက်ပြီးတော့ဒီကျန်းမာရေးပညာပေးတာကိုကုသပေးမှာတူရဲလို့ရှိရင်ဗောလန်တီးယားဆရာဝန်တွေဖိတ်တဲ့အတွက်ကြောင့်မို့လို့ဟိုကျွန်တော်တို့ဒါအင်မတန်မှကောင်းပါတယ်လက်ရှိတာဝန်ထမ်းဆောင်နေတဲ့ဆရာဝန်တွေကိုအင်အားဖြည့်တဲ့အနေနဲ့ကျွန်တော်တို့ဒီဆရာဝန်တန်းမဟုတ်တော့ဟောနော်ဒီဆရာဝန်များကဒါမှမဟုတ်ဒီကျန်းမာရေးနဲ့ပတ်သက်တော့ဒီ level ကပုံကိုရရနေပြီးတော့ဒါဟို ဝင်ရောက်ပြီးတော့စေနာဝန်ထမ်းအနေနဲ့ပါဝင်နေတဲ့ပါဝင်မှုတွေရှိနေတာဆိုတော့ဒါအင်တာမအင်အားတည့်ရဖြစ်ပါတယ်ဟုတ်တယ်ဖွဲ့စည်းလိုက်တန်သွားမယ်ဆိုရင်လည်းကြောင်းအနေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာဟုတ်ဒီအများပြည်သူကြားထဲမှာလည်းကျမကြီးဝန်ကြီးဌာနဘက်ကတော့အချိန်နဲ့တပြေးညီထုတ်ပြန်တာရှိတယ်သတင်းဌာနတွေကလည်းထုတ်ပြန်တာရှိတယ်ဒါပေမဲ့ကောလာဟာလာပြန့်နှံ့တာမျိုးတွေလည်းရှိရခါကြတော့ဒီလိုဆရာတို့လိုမျိုးဒီဆရာဝန်တွေကိုယ်တိုင်ကနေပြောပြတဲ့ပညာပေးမှုတွေကပိုပြီးအားသာမှုတက်ရောက်မှုရှိတယ်လို့ထင်လားဒီလိုမျိုးအပေါ်ဒီမှာရောဆရာပြည်သူကိုဗာများသတင်းစကားပါကျင်တာရှိပါလေရှင်
တော့အခုဒီကတော့ဒီကျောင်းနေဟိုပြောရင်ထိရောက်လားဆိုတာထိရောက်နိုင်တဲ့ပမာဏတော့များပါတယ်အတူတူလည်းပဲဒီမလိုက်လာတဲ့လူတွေလည်းကျွန်တော်တို့ရှိတာပေါ့နော်ဆိုတော့အထူးသဖြင့်ကျွန်တော်တို့ဒီထက်လည်းပို့ပြီးတော့အချိန်မြင့်ပြီးတော့လူလူကြားမှာတော့ဟိုလုံနိုင်ရင်တော့ပြည်သူလည်းဟိုပို့ပြီးတည်လာမှာပေါ့နော
်ဟုတ်ကဲ့အခုဆရာတို့လည်းဒီရန်ကုန်မှာပေါ့နော်ဒီလူကြီးအထူးထက်တဲ့ဒီမြို့နယ်တွေပေါ့အထူးသဖြင့်သင်္ကန်းကျွန်းလိုမြို့နယ်တို့ဘာတို့မှာလည်းဒီတက်ဆိုင်တဲ့ဒီမြို့နယ်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့လည်းပူးပေါင်းပြီးတော့ဆရာတို့ဆရာဝန်တွေလည်းဟိုပညာပေးလုပ်တာလုပ်နေရကြီးလည်းရှိတော့အဲ့ဒီအခြေအနေလေးလည်းနည်းနည်းပြောပြပေးပါရှင်
အခုတော့ကျွန်တော်တို့ဒီသင်္ကန်းကျွန်းမြို့နယ်မှာတော့ဒီလွတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်တို့ဒီထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့နော်ကျန်းမာရေးအားစားဝန်ထမ်းတွေပါအခြားဌာနဆိုင်ရာတွေလည်းပါပြီးတော့ကျွန်တော်တို့ဒီအစည်းအဝေးလုပ်ထားပြီးတော့ဖြစ်ပေါ်လာတဲ့အခြေအနေပေါ်မှာအကာအကွယ်ရေးကုသရေးထိန်းချုပ်ရေးပေါ်မှာပြင်ဆင်ထားတာရှိတယ်။အခုတော့ဆိုတော့ကျွန်တော်တို့ကဒီ 1PS ကားတွေပေါ်မှာစင်ညာပေးလုပ်ထားတယ်။ဒါကျွန်တော်တို့ဒီဈေးတွေပေါ်မှာဒီစီမံတာနဲ့ချိတ်ဆက်ပြီးတော့ကျွန်တော်တို့ဈေးတွေမှာပညာပေးလုပ်ငန်းတွေလုပ်တာတွေကတော့အခုလောလောဆယ်ကျွန်တော်တို့စောင့်နေပါတယ်။ပိုစတာကတ်တာပြီးတော့ကျွန်တော်တို့ဒီ hand speaker နဲ့ပညာပေးတဲ့အပိုင်းတွေပေါ့နော်။အဲ့ဒါလေးတွေကျွန်တော်တို့လုပ်ဖြစ်ပါတယ
်။လက်ရှိမြန်မာနိုင်ငံမှာရှိတဲ့သူတပြည့်ပြည်သူလူထုပေါ့နော်။ဆရာတို့ကဒီကျန်းမာရေးပညာပေးအနေနဲ့ဗာများပြောချင်တာရောရှိပါလေရှင
်ကျွန်တော်တို့နိုင်ငံမှာတော့ဒီအခြေအနေတစ်ခုကတော့လက်ရှိမှာကျွန်တော်တို့ကဒီတက်ခွဲဆန်းသက်မှုအဖြေရတော့ကျွန်တော်တို့မတွေ့သေးဘူးပေါ့နော်ဟိုယောဂဘုကုသခံခြင်းမရှိဘူးလို့ကျွန်တော်တို့ကဟိုမဆိုလို့ဘူးတက်ခွဲခံအဖြေရကျွန်တော်တို့မတွေ့ရှိသေးတာပေါ့နော်သို့တော်လည်းပဲကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီမှာကဒါဒီအားလုံးသိတဲ့အတိုင်းပဲစာဝင့်နေလေးတွေအားလုံးရုန်းကန်နေရတော့ကြောင့်မလို့ဟိုနေ့စဉ်နဲ့အမျှတော့ကျွန်တော်ကဒီအလုပ်သွားလာလှူရှားမှုတွေတော့ဟိုလူစုလူဝေးတန်အတန်တန်မဟုတ်ရင်တော့အများစုနဲ့ကျွန်တော်တို့တွားနေကြတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကတက်နိုင်တဲ့လောက်ပေါ့နော်ဒီထွက်ရမယ့်အခြေအနေရှိတဲ့ဆိုရင်လည်းကိုယ့်ရဲ့တကူရေးတန်ရှင်ရဲ့လက်တန်ရှင်ရဲ့ဒီလူဆိုင်ဖို့နေမကောင်းတဲ့အခြေအနေဆိုလို့ရှိရင်ဒီ20%ခေါင်းစီးတက်ဖို့စသဖြင့်ပေါ့နော်ကျွန်မနဲ့အားသမီးကထုတ်ပြန်ထားတဲ့ခါတွေကိုကျွန်တော်ကတက်နိုင်တဲ့လောက်ပြည်သူလိုက်နာနိုင်အောင်စူးစမ်းပြီးတော့အဖက်ဖက်ကတော့ဝိုင်းစူးစမ်းနေကြတာပေါ့နော်ဟိုအရင်ကြီးဒီနိုင်ငံတကာချိုးတွေလုတ်တလို့တော့ကျွန်တော်ဟိုလုတ်ဟိုလုတ်လို့မရနိုင်တဲ့အခြေအနေလည်းရှိပါတယ်ကျွန်တော်နိုင်ငံရဲ့စူးစမ်းရေးအခြေအနေနိုင်ငံရေးအခြေအနေလည်းပါတာပေါ့နော
်ဟုတ်ကဲ့
ဆရာတို့ကျွန်တော်ဝိုင်းစင်းသားပြီးတော့ကျွန်တော်တို့ကချင်းချင်းချင်းချင်းနဲ့ဒီခြေလမ်းတိုင်းအဆင့်ဆင့်တိုင်းတော့ကျွန်တော်တို့တွားနေပါလေက
ဒါကတော့ရန်ကုန်မြို့ကလူလူကြားမှာကျန်းမာရေးပညာပေးလုပ်ငန်းတွေကိုကိုယ်တိုင်ဦးဆောင်ပြီးလှုပ်ရှားနေသူတူဦးလည်းဖြစ်တဲ့အထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးဖြစ်ပါတယ်ကျွန်မစုမဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ဖီယိုမြန်မာပိုင်းကနေတောက်ချာနေညနေခင်းအစည်းအဝေးကိုလိုင်းလို့မီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကူရသတင်းချင်းချုပ်ကိုမတ်စုမြမွန်ကတလဲကြေညာပေးမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အတွက်ပြည်နယ်ထဲကလူပေါင်းတန်း40လောက်ကိုအိမ်ထဲမှာပဲနေဖို့ပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆမ်ကအငြိမ့်ထုတ်ထားပါတယ်ဂျာသာရင်းနေညပိုင်းကဆာလိုကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးမှာရှိနေသူတွေကိုအိမ်ထဲမှာပဲနေဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးညူဆမ်ကမနေ့ကကြေညာခဲ့တာပါအမေရိကန်ပြည်ထောင်စုတဝမ်းမှာတော့ယောဂဘူကူးဆက်သူ14,000ကျော်သေဆုံးသူ200ကျော်ရှိပါတယ်။ယောဂဘူစတင်ကူးဆက်ခဲ့တဲ့တရုတ်နိုင်ငံထဲမှာပိုးနောက်ထပ်ကူးဆက်သူမရှိတာ2ရက်ရှိသွားပါပြီ။လက်ရှိယောဂဘူကူးဆက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့သေဆုံးသူအရေအတွက်ဟာတရုတ်နိုင်ငံကသေဆုံးသူအရေအတွက်ထက်ကျော်လွန်သွားပါပြီ။ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးဆက်မှုထိန်းချုပ်တဲ့အနေနဲ့နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူမဟုတ်ရင်နိုင်ငံတည်းဝင်ခွင့်ကိုဒီကနေ့ကစပြီးတော့တားမြစ်ထားပါတယ်။ကမ္ဘာတဝန်းမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ24,000ကျော်ရှိနေပြီးတော့သေဆုံးသူ10,000ကျော်သွားပါပြီ။တောင်ကိုရီးယားတရုတ်နဲ့ဂျပန်နိုင်ငံတွေမှာစီးပွားရေးကျမသွားအောင်ဆက်ထိန်းထားဖို့ကြိုးစားတာနေရာနဲ့အမျှကိုရိုနာဗိုင်းရပ်စ်ပိုးကပ်ရောဂါနဲ့ဆိုင်တဲ့အချက်လက်တွေရောဂါထပ်ပြီးတော့မပြန့်ပွားအောင်ဘယ်လိုထိန်းချုပ်မလဲဆိုတဲ့ဒီစူးစမ်းရှာဖွေမှုတွေလုပ်နိုင်ဖို့အတွက်သတင်းအချက်လက်တွေကိုမျှဝေနေပါတယ်။ပြည်ပကနေဝင်ရောက်တာပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်နိုင်ရေးပူးပေါင်းဆောင်ရွက်နိုင်ဖို့သုံးနိုင်ငံနိုင်ငံသားရေးဝန်ကြီးတွေဒီကနေ့ video conference ခေါ်ပြီးဆွေးနွေးကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမှစုမြတ်မော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေစီဇန်ထုတ်လို့ရမှုကကိုကြကြောသိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘဲအော်ထာရဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာစီဇန်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ19.25 30နဲ့လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington. From Washington.